တဲ့ဖေဖော်ဝါရီလကနေပြည်တော်မှာစစ်ကောင်စီကျင်းပတဲ့55ကြိမ်နောက်ပြည်တော်စုနေကိုတက်ရောက်တဲ့တိုင်းရင်းသားလက်နက်ကိုင်ကိုယ်စားလှယ်ပြည်ထဲမှာဝတ်တပ်ဖွဲ့ရဲ့လာရှိုးမျိုးကဆက်ဆံရေးတဝန်ကဥညီရန်လဲပါဝင်ပါလေ။အရင်ကလည်းတက်ရောက်ခဲ့တဲ့အစီအလာရှိတာမို့ဖိတ်ရင်တက်နေကြဖြစ်တယ်လို့ဥညီရန်ကအရာဝတီသတင်းဌာနကိုပြောပြပါလေ။ဝတ်ပြည်နယ်ငင်းရရင်အနှစ်30ကြီးအခါနာ2019အေပီလပန်းဆန်းမှာကျင်းပတော့ကတော့NLD အစိုးရကသာကိုယ်စားလှယ်လွှတ်ပြီးတဝန်တော်ပို့ရပေမဲ့တပ်မတော်ကလုံးဝမတက်ပါဘူး။ဒါပေမဲ့တရုတ်အစိုးရရဲ့အာရှရေးရာအထူးသာမှဆုံကော့ရှန်ကိုတော့အခမ်းအနားမှာတွေ့ရကြောင်းသတင်းပေးပို့ကြပါတယ်။ဝါကီပြည်သူ့ညီညီတက်ကစစ်လက်နက်ပစ္စည်းမျိုးစုံကန်ဆောင်နဲ့စစ်အင်အားအပြည့်နဲ့စစ်ရေးပြတာဟာငင်းချမ်းရေးကိုလက်နက်နဲ့ကာကွယ်ထားကြောင်းပြတ်တာတလို့ဖြစ်နေပါတယ်။စင်ပြန်အစိုးရနဲ့စင်ပြန်တပ်မတော်လိုဖြစ်နေတဲ့အခါနာကိုမတက်ရောက်နိုင်ကြောင်းတပ်မတော်အနေနဲ့အဆုံးဆုံးတိကောင်တဲ့အနေအထားမှာရှိနေတယ်လို့ဗိုလ်ချုပ်စိုးနိုင်ဦးကသတင်းစာရှင်းလင်းပွဲမှာဇွန်လ2ရက်နေ့ကပြောသွားပါတယ်
။တရုတ်ပြည်လေပိုင်းနဲ့ဝါဒူသားမှာရေရှည်သူတေသနာလုပ်ခဲ့သူလန်ဒန်စီးပွားရေးတက္ကသိုလ်မနုဿဗေဒဗမောက္ခစတိန်မူလာကတရုတ်နဲ့ဝါဆက်ဆံရေးအကြောင်းစာရန်ရေးထားပါတယ်။ဝါပြည်နယ်ကိုတောင်ပေါ်ကတရုတ်ခံတဲ့ရှန်ဂျိုင်ဂျုံကွာလို့တရုတ်တွေကခေါ်ပါတယ်တရုတ်ကုမ္ပဏီတွေကဝါပြည်ကိုတိဆောက်ထားတာလို့ဆိုပါတယ်ဝါပြည်ရဲ့အခြေခံအဆောက်အုံတွေကိုတရုတ်ကုမ္ပဏီတွေကတရုတ်လူသမားတွေတုံးပြီးတိဆောက်တာကိုဆိုလိုတာဖြစ်ပါတယ်ဝါပြည်သုံးစကားဟာတရုတ်စကားဖြစ်ပါတယ်သုံးတဲ့ငွေကတရုတ်ယန်ငွေဖြစ်ပါတယ်တပ်တုတွင်းနဲ့ရာဘာလုပ်ငန်းဟိုတယ်နဲ့စူပါမားကတ်လုပ်ငန်းကက်ဆီနိုနဲ့အနှိမ့်ခန်းစတာတွေကိုတရုတ်ကုမ္ပဏီတွေကလုပ်ကြပါတယ်မိုဘိုင်းတယ်လီဖုန်းစနစ်ကိုတော့တရုတ်အစိုးရပိုင်းကုမ္ပဏီနှစ်ခုကဝန်ဆောင်မှုပေးရေးတာဝန်ယူထားပါတယ်
။ရှန်ဂျိုင်းဆိုတဲ့တရုတ်စကားဟာတောင်ပေါ်ခံတပ်ကိုဆိုလိုတာဖြစ်ပေမဲ့အတူအပလို့လည်းအဓိပ္ပာယ်ရပါတယ်။ဒါကြောင့်ဝါပီဟာတရုတ်ပြည်အတူလေးဖြစ်လို့အညာစားကုန်ပစ္စည်းအတူတွေထုတ်လုပ်နေတာကိုဆိုလိုတဲ့သဘောဖြစ်ပါတယ်။1980ပြည်လွန်တဲ့ပြည်မှာကကပလက်အောက်ခံဘဝကလေးကဝါခေါင်းဆောင်ပဲဟာတရုတ်နဲ့ရင်းနှီးပြီးအခုကြီးမျိုးမျိုးရယူလာခဲ့ပါတယ်။ဒီလိုဆက်ဆံရေးမျိုးကြောင့်တရုတ်ကိုအတူယူတာတွေညားနေတာဖြစ်ပါတယ်။တရုတ်အစိုးရမကြိုက်တာကိုမလုပ်လို့တဲ့ဝါပြည်မှာဘိတ်ဆိုင်ပြိုးမှုမရှိတော့ပေမဲ့စိတ်ကြွစေးမျိုးစုံထုတ်လို့ရမှာဝါပြည်ဟာနာမည်ကြီးပါတယ်။စစ်အင်အားမှလည်းအကောင်းဆုံးဖြစ်ပါတယ
်။တရုတ်ကွန်မြူနစ်ပါတီအစိုးရထောက်ခံအားပေးတဲ့ဘကပရဲ့လက်အောက်ခံဝါတပ်မှတရုတ်တပ်သားရောတရုတ်သင်္ဘောဆရာတွေပါပါဝင်လာမှုမော်စီတိုရဲ့စစ်ဗျူဟာနဲ့လက်ပွန်းတတိရှိခဲ့ပါတယ်။1990ပြည်လွန်မှာတရုတ်ထောက်ပံ့မှုလျော့နည်းသွားတဲ့အခါဘိန်းလုပ်ငန်းနဲ့ရန်ပုံငွေချလာကြပါတယ်။ဘိန်းလုပ်ငန်းကိုဆွန့်လွတ်လိုက်တဲ့နောက်ပိုင်းဝါပြည်မှာတရုတ်ရင်းနှီးမှုတိုးပွားလာပါတယ်။တရုတ်ပြည်တိုးတက်လာတာနဲ့အတူဝါပြည်လည်းတိုးတက်လာတာဖြစ်ပေမဲ့အတူအပအဆင့်မှာပဲရှိပါတယ်လို့ပမောက်ခစတိန်မူလာကသုံးသပ်ပါတယ်။ဒါနဲ့တရုတ်လွန်မှုတဲ့ဈာကန်ဒေတာဖြစ်တဲ့အတွက်အနောက်တိုင်းသဘောတရားဖြစ်တဲ့ဒီမိုကရေစီနဲ့လူအခွင့်အရေးကိုဝါပြည်ကဂရုမစိုက်နိုင်ပါဘူးတရုတ်ကုန်စံအတိုင်းခင့်မိအောင်လုပ်ဖို့သာစိတ်ကူးထားပုံရတယ်လို့ဆိုပါတယ
်တရုတ်ပြည်မှာကျင့်သုံးတဲ့တပါတီအာဏာရှင်စနစ်တရုတ်အရေးရှင်စီးပွားရေးတရုတ်ရည်ကြည်မှုနဲ့တရုတ်စစ်ဗျူဟာကိုလက်ခံကျင့်သုံးရင်းကိုယ်ပိုင်အုပ်ချုပ်ခွင့်ရအောင်ဝါပြည်ကလုပ်ထားပါတယ်ဒါကြောင့်လဲဝါဒီစာကိုတရုတ်ပြည်လေလို့တင်စားပြောဆိုကြတာဖြစ်ပုံရတယ်လို့စတိတ်မူလာကဆိုပါတယ်။ဒါပေမဲ့သူတေဒီဗတ်ဂျိတ်နာကတော့တရုတ်ရဲ့ထောက်ပံ့မှုတွေရနေပြီနဲ့တရုတ်ဩဇာကတော့မဟုတ်ဘူးလို့မြင်ပါတယ်။ဝါဥဆောင်ပြီးဖွဲ့စည်းထားတဲ့မြောက်ပိုင်းမဟာမိတ်ဖက်ဒရယ်နိုင်ငံရေးဆွေးနွေးကြီးနိုင်ငံကော်မတီဝင်တွေအပြည့်အစုံသဘောတူချက်ကိုလက်မှတ်မထိုးတဲ့ကိစ္စမှာတရုတ်လည်းဘာမှမတတ်နိုင်ဘူးလို့ဆိုပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာနေရာယူဖို့ကြိုးပမ်းနေတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS တပ်ဖွဲ့2019ခုနှစ်ကလေးကခြေကုပ်ယူထားတဲ့ကျေးတီမြို့နယ်လွိုင်ဟိုးစခန်းကိုလုံခဲ့တဲ့နှစ်ကဆုတ်ပေးလိုက်ရတာဟာဝါဥဆောင်တဲ့မဟာမိတ်အဖွဲ့အောင်ပွဲခံမှုအစပြိုးတာဖြစ်တယ်လို့ဝါရင်တုတေတီအန်တိုနီဒေးဗစ်ကသုံးသပ်ပါတယ်ရှမ်းကောင်စီတပ်တွေအခြားနေရာမှာအလုရှုပ်နေချိန်မှာဝါတပ်ဖွဲ့ကဩဇာကနေမြေတိဆောက်တာအတော်လေးခရီးရောက်နေပြီဖြစ်လို့တရုတ်အတွက်သောသတင်းကောင်းဖြစ်မှာသိကြတယ်လို့ဆိုပါတယ်ခင်ဗျာ။